Facebook, YouTube နဲ့ TikTok လို့ online လူမှုကွန်ရက်တွေပေါ်မှာရောင်းချနေတဲ့ပြည်တွင်းကကွန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းအားလုံးကိုအခုလာမယ့်အောက်တိုဘာလ2ရက်နေ့ကစပြီးမှတ်ပုံတင်ကြဖို့ကုန်သွယ်ရေးဦးစီးဌာနကတနင်္လာနေ့ကအသိပေးလိုက်ပါတယ်။လုပ်ငန်းလုပ်ကိုင်နေပြီးမှတ်ပုံမတင်မှုဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူသွားမယ်လို့လည်းစစ်ကောင်စီရဲ့ကဏ္ဍဦးထုတ်ပြန်ထားတဲ့အမိန့်ကြေညာချက်တွေထဲမှာဖော်ပြထားပါတယ်။မှတ်ပုံတင်လျှောက်ထားရမှာတော့ကုမ္ပဏီဒါမှမဟုတ်စီးပွားရေးအဖွဲ့အစည်းတွေနဲ့တူးချင်းစီးပွားရေးလုပ်ငန်းများဆိုပြီးနှစ်မျိုးလျှောက်ထားနိုင်ပါတယ်။ပညာရေး၊ရုပ်သံ၊ငွေကြေးဆိုင်ရာလုပ်ငန်း၊ခီးသွွားလုပ်ငန်း၊အပန်းဖြေလုပ်ငန်း၊ကျန်းမာရေးနဲ့စားတောက်ဆိုင်လိုဝန်ဆောင်မှုလုပ်ငန်းအမျိုးအစားပေါင်း20အပြင်အဝတ်အထည်နဲ့အလားကုန်ပစ္စည်းလိုပစ္စည်းရောင်းချတဲ့လုပ်ငန်းတွေအကျုံးဝင်ပါတယ်။အခုလို online စီးပွားရေးလုပ်ငန်းတွေကိုမှတ်ပုံတင်ခိုင်းတာနဲ့ပတ်သက်လို့အမြင်တွေကတော့အမျိုးမျိုးရှိနေပါတယ်။ online ပေါ်မှာဥပဒေနဲ့ကင်းလွတ်နေတဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်မှာဖြစ်လို့စားသုံးသူအခွင့်အရေးဘက်ကကြည့်ပြီးတချို့ကတော့သဘောတူလက်ခံကြတာရှိသလိုတချို့ကလည်းမဖွံ့ဖြိုးသေးတဲ့နိုင်ငံတစ်ခုကအွန်လိုင်းလုပ်ငန်းတွေလွတ်လွတ်လပ်လပ်နဲ့ရှင်သန်ခွင့်ရှိသင့်တယ်လို့မြင်ကြပြီးလုပ်ငန်းတွေကိုအသေးစိတ်စောင့်ကြည့်ထိန်းချုပ်တာကိုလက်မခံနိုင်သူတွေလည်းရှိနေပါတယ်။ဂျပန်ဆက်ပစ္စည်းတွေရောင်းချတဲ့အွန်လိုင်းလုပ်ငန်းပိုင်ရှင်တဦးကတော့မဖြစ်မနေမှပုံတင်ရမယ်ဆိုရင်လည်းလိုက်လုပ်ဖို့သာရှိတယ်လို့ VOA ကိုပြောပါတယ်
။ကျွန်တော်တို့ကကျွန်တော်တို့ပြောရင်လောက်တာမဟုတ်တဲ့အတွက်ကြောင့်အများနောက်ကိုကျွန်တော်တို့တိုက်ရမှာပေါ့ဗျာ။ကောင်းရင်မကောင်းရင်ဆိုးရင်မဆိုးရင်ရတော့ကျွန်တော်တို့ဘာမှဝန်ခံလို့မရဘူးလေ။ဟိုဂျပန်နိုင်ငံကသုံးမိသားပစ္စည်းအဟောင်းကျွန်တော်တို့ရောင်းတဲ့အတွက်ကျွန်တော်တို့ကညောင်းကြီးမှဝင်လာတဲ့ကွန်တနာတွေကကျွန်တော်တို့ရောင်းနေတဲ့ပစ္စည်းတွေပဲဆန်ရောင်းရတာဒါပဲရှိတာလေ။ဥပမာဘန်ကောက်ကနေညောင်းကြီးကိုဝင်နေတဲ့ပစ္စည်းကလည်းဝင်လာတဲ့လူအားလုံးကသူတို့ပစ္စည်းဆောင်မိတယ်ကောင်ဝင်လာတဲ့ပစ္စည်း
မြန်မာနိုင်ငံမှာဖွံ့ဖြိုးကာသာပဲရှိသေးတဲ့ online လုပ်ငန်းတွေကိုအရေးကြီးကုန်စည်တက်မှတ်ပြီးအခွန်ကောက်ဖို့ကအချိန်မတန်သေးဘူးလို့ဥပဒေပညာရှင်တချို့က VOA ကိုပြောပါတယ် online လုပ်ငန်းဆိုတဲ့ခေါင်းစဉ်အောက်မှာတသက်မမတ်နဲ့တပြေးညီအခွန်ကောက်တာကရေရှည်မှာရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့တချို့ကပြောပါတယ်စားသုံးသူအခွင့်အရေးကာကွယ်ရေးအဖွဲ့တစ်ခုရဲ့တာဝန်ခံတဦးကလည်းသူ့အမြင်ကိုအခုလိုပြောပြပါတယ
် online ဈေးကိုအကောင်းဆုံးနေဈေးကွက်တစ်ခုဖြစ်နေတာပေါ့ဒါပေမဲ့တဖက်ကပြန်ကြည့်ကြတော့လည်းအမှန်တရားတဲ့သူတွေလည်းရှိတယ် online မှာပိုပြည့်စုံနေဒီမှာနဲ့အမျိုးလုံးကလည်းသူ့အနေသူတော့ဟိုတက်ကြောင်ပြောက်တတ်နေလားလေချင်းချုပ်ဖို့ကြတော့လည်းခက်ခဲသွားပြန်အောင်အဲတော့အခုကောက်ဖို့ကြတော့ပြည်သူ့နိုင်ငံတကာနိုင်ငံတွေလည်းတော့သူတို့တပိုင်းတပိုင်းလေးတွေလောက်တာရှိတယ်တို့တော့ဒါအခုဆုံးဖို့ခက်ခဲရှိမှာပဲဒီလို online မှာအောင်မြင်မှအောင်မြင်တာလေ
online စနစ်နဲ့ရောင်းချတဲ့လုပ်ငန်းတွေကိုအရေးကြီးဝန်ဆောင်မှုအဖြစ်သတ်မှတ်ထားပြီးသူနဲ့ပတ်သက်တဲ့စီမံသတ်မှတ်မိန့်တွေကိုလိုသလိုဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီနှစ်ဇူလိုင်လထဲမှာအမိန့်ကြေညာစာတစ်စောင်ကိုထုတ်ပြန်ခဲ့ပြီးပါတယ်။စားသုံးသူရေးရာနဲ့ဥပဒေပညာရှင်တချို့ကတော့ဒီအမိန့်ညွှန်ကြားချက်နောက်မှာအခွန်ကောက်တာအပါအဝင်လုံခြုံရေးစီစစ်ဖို့အထိရည်ရွယ်ချက်မျိုးတွေပါနိုင်တယ်လို့သုံးသပ်ကြပါတယ်။စစ်ကောင်စီရဲ့စီးပွားကူးတန်းဝန်ကြီးဦးအောင်နိုင်ဦးကတော့online စနစ်ပုံစံမျိုးဖြစ်နေတာကိုအကာအကွယ်ပေးဖို့နဲ့စားသုံးသူတွေမနစ်နာဖို့မတ်ပုံတင်ခံရတာလို့ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီလိုမတ်ပုံတင်ကြမဲ့သူတွေကိုကုန်စွယ်ရေးဦးစီးဌာနကဒီဇင်ဘာ31ရက်နေ့အထိမတ်ပုံတင်ခြင်းကင်းလွတ်ခွင့်ပေးထားပါတယ်။မြန်မာနိုင်ငံမှာအရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေကို2022ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တာပါ။ကုန်ပစ္စည်းတစ်ခုဟာအရေးကြီးကုန်စည်လို့သတ်မှတ်ခံထားရပြီဆိုရင်သူနဲ့ဆက်စပ်တဲ့တင်သွင်းရောင်းချလက်ဝဲထားမှုတူလောင်တဲဆောင်ဖြန့်ပြူအသုံးပြုမှုတွေကိုသက်ဆိုင်ရာအဖွဲ့ကလိုအပ်သလိုကြီးကြပ်တားမြစ်နိုင်တယ်လို့ဒီဥပဒေရဲ့အခန်း3ပုံမှန်4မှာဖော်ပြထားပါတယ်။ဒါကိုချိုးဖောက်တယ်ဆိုရင်ထောင်ဒဏ်6လကနေ3နှစ်အထိကြာခံရတာဖြစ်စေဒါမှမဟုတ်ကြံ့ဝင်5သိန်းတက်မပိုးတဲ့ဒဏ်ငွေကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီဥပဒေပါပြစ်မှုအလုံးကိုရဲကအရေးယူပိုင်ခွင့်ရှိတယ်လို့လည်းဥပဒေမှာဖော်ပြထားပါတယ်။ online လုပ်ငန်းတွေကိုစားသုံးသူအခွင့်အရေးကာကွယ်ဖို့အတွက်အနေရီအရတာအစိုးရလက်ထက်ကလေးကကြက်မှတ်ဖို့ကြိုးပမ်းခဲ့ပေမဲ့အသေးစားလုပ်ငန်းတွေဖွံ့ဖြိုးဖို့ဦးစားပေးနေခြင်းဖြစ်လို့ဒါကိုစံငတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ